of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ24ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 18 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မများသစဲအောင်ပါဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေမှာတော့ Venezuela နိုင်ငံ Brazil နဲ့ဆက်ဖက်မှာလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားစနေနေ့ကရုံးရင်းဆန်ခတ်မှုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ပါတယ်စီးရီးယားမှာ American တပ်ချို့ဆက်ပြီးထောင်းမဲ့ဆုံးဖြတ်ချက်ကသူ့ရဲ့ negotiation တွေပြောင်းပြန်လှန်လိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။ကလေးငယ်တွေပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုတိုက်ဖျက်ရေးလူလူစီဝေးပွဲကို Vatican မြို့မှာပုပ်ရဟန်းမင်းကြီး Francis ဦးဆောင်ပြီးတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။ဒီလိုနောက်ဆုံးရဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးပါမယ်မခွန်ယူ
။ကောင်းပါပြီရှင်။အခုညနေခင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းလွှာတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။ရေနံကျွဲဝတဲ့ Venezuela နိုင်ငံဟာစီးပွားရေးချက်ချုံကြပြီး American ရဲ့မဟာမိတ်ဖြစ်တဲ့ခေါင်းဆောင်တွေအနေနဲ့ခိုင်မာတဲ့စီးပွားရေးအကောင့်ထဲပေါ်နိုင်မလားဆိုတာခံမှန်းနေကြပါတယ်ဥရောပလေပိုင်းကောင်းဆောင်တွေရဲ့ထိပ်သီးညီလာခံမတိုင်ခင်ဂျူးမုံဒီရေပြန့်ဖြစ်လာတာဟာဂျူးတွေအတွက်အဓိကပြဿနာလို့ပြောလိုက်တဲ့ Israel ယာယီနိုင်ငံသားရေးဝန်ကြီးရဲ့မှတ်ချက်ကြောင့်ပိုလန်နိုင်ငံအစည်းအဝေးကနှုတ်ထွက်သွားပါတယ်ပိုရှန်နေတဲ့စီကအစားအသောက်တွေကိုလိုအပ်တဲ့နေရာတွေကိုလိုက်လံဝေငှပေးနေတဲ့ Norwich Now လို့ခေါ်တဲ့ American စေတနာဝန်ထမ်းအဖွဲ့ရဲ့လုပ်ငန်းတွေကိုလည်းသိကြရမှာပါရှင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
် Venezuela နိုင်ငံ Brazil နဲ့ဆက်ဖက်မှာ Venezuela ကိုပိတ်ပို့ဖို့ရှိတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ဇက်ကိတ်တွေမှာရောက်နေချိန်မှာပဲလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ယောက်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ trucker တစ်စီးမီးလောင်ခဲ့တဲ့အတွက်ဆန္ဒပြလူလူကြီးကအစားအစာတစ်တာတွေနဲ့ဈေးပစ္စည်းတွေကိုအချိန်မီဆွဲထုတ်ရယူခဲ့ရတာပါ။ဒီတော့တွင်မှာပဲ Venezuela စစ်တပ်ဖက်ကတပ်ဖွဲ့ဝင်60ကျော်အတိုက်ခံဘက်ကိုကူးပြောင်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကြည်တဘူမူဟီဂိုဖာရကအတိုက်ခံဘက်ကိုကူးပြောင်းတဲ့အကြောင်းစနေနေ့ကအကြေညာပြီးအတိုက်ခံခေါင်းဆောင်ဟွမ်ဂွာယီဒိုကိုဗင်နီဇွဲလာရဲ့တရားဝင်သမ္မတအဖြစ်သူအတိအမှတ်ပြုတယ်လို့ VOA ကပြောပါတယ်။ဒီတပ်ဖွဲ့ဝင်တွေရဲ့လူရဲကိုချီးကျူးတဲ့အကြောင်းကိုအတိုက်ခံခေါင်းဆောင်ဟွမ်ဂွာယီဒိုကတွေ့တက်မှာရေးပါတယ်။သူတို့ဟာတပ်ပြေးတွေမဟုတ်ပါဘူးလူလူနဲ့အခြေခံဥပဒေဘက်မှာရက်တည်ဖို့သူတို့ဆုံးဖြတ်လိုက်တာပါလို့ဟွမ်ဂွာယီဒိုကရေးထားပါတယ်။American သမ္မတ Donald Trump ကလည်းဂွာယီဒိုဘက်ကိုသူထောက်ခံတဲ့အကြောင်းတွစ်တာမှာရေးပြီး Venezuela လူလူဟာသူတို့နိုင်ငံနဲ့သူတို့အနာဂတ်ကိုပြန်ရယူဖို့အစဉ်အသင့်ဖြစ်နေပြီးတမိုင်းမှတ်တမ်းတင်မဲ့အစင်မှာရောက်နေပြီလို့ပြောပါတယ်။ American ဒုသမ္မတ Mike Pence ကဘိုဂိုတာမှာရောက်နေတဲ့အတိုက်ခံခေါင်းဆောင် Juan Guaido နဲ့တွေ့ဆုံသွားဖို့ရှိတဲ့အကြောင်းကိုမနေ့စနေနေ့ကကြေညာခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ကလေးငယ်928ယောက်အပါအဝင်အရသာ3800ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းအရသာတွေအများဆုံးစံချိန်တင်သေဆုံးတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကကုလသမဂ္ဂအကူအညီပေးရေးမစ်ရှင်အဖွဲ့ UNAMA ကဒီကနေ့အစီရင်ခံစာအသစ်ထုတ်ပြန်ချက်အရတော့အကြမ်းဖက်မှုတွေအချိန်ဟုန်မြင့်လာနေတဲ့အတွက်အရသာ9200လောက်ဒဏ်ရာရခဲ့ပြီးတော့2018ခုနှစ်အတွင်းမှာရသားထိခိုက်မှုက900ကိုင်လုံးမြင့်တက်လာခဲ့တာဖြစ်တယ်လို့ပြောပါရယ်ဒီလိုထိခိုက်သေဆုံးမှုတွေမြင့်တက်လာတာဟာ IS အစွန်းရောက်တွေနဲ့ဆက်ဆက်တဲ့အာဖဂန်ကအကြမ်းဖက်အဖွဲ့ ISKP အဖွဲ့ရဲ့အသေးခံဗုံးခွဲတိုက်ခိုက်မှုတွေမြင့်တက်လာတာနဲ့အာဖဂန်စိုးရွားကိုထောက်ခံတဲ့တပ်ဖွဲ့တွေဘက်ကနေမျိုးရှင်လေးအပါဝင်လေကြောင်းကနေလှုပ်တဲ့ဆစ်စင်ရေးတွေကြောင့်လို့ကြောင့်အခုလိုရသားထိခိုက်မှုတိတိကျကျမြင့်တက်လာခဲ့တာဖြစ်တယ်ဆိုပြီးတော့ဒီစင်ခံစာထဲမှာအပြစ်တင်ထားပါတယ်2018အတွင်းကလေးငယ်တွေသုံးမှုစံချိန်တွေမြင်မာခဲ့တာကတော့တုံ့လုံဖွယ်ရကောင်းတယ်လို့လည်းကုလသမဂ္ဂလူ့ခွင့်ကော်မရှင်နာမင်းကြီးမီရှဲလ်ဘက်စလက်ကပြောထားတာကိုဒီစင်ခံစာထဲမှာဖော်ပြထားပါတယ်။ရသားတွေသုံးမှုရဲ့အများစုဖြစ်တဲ့63ရာခိုင်နှုန်းကတော့တာလီဘန်နေ ISKP အဖွဲ့တွေနဲ့တခြားစစ်သွေးကြွတွေလို့အစိုးရကိုစန့်ကျင်တဲ့အဖွဲ့ရဲ့လက်ချက်ဖြစ်ပြီးတော့ကျန်တဲ့38ရာခိုင်နှုန်းကတော့အာဖဂန်တပ်တွေနဲ့အမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေကြောင့်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
စီးရီးယားမှာအမေရိကန်တပ်တချို့ဆက်ပြီးထားအောင်မဲ့ဆုံးဖြတ်ချက်ကသူ့ရဲ့ negotiation တွေကိုပြောင်းပြန်လှန်လိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါရယ်တရုတ်နိုင်ငံကိုယ်စားလှယ်တွေနဲ့ကုန်သွယ်ရေးဆွေးနွေးပွဲအတွင်းအင်ဖြူတော်ရုံးခန်းမှာသမ္မတ Trump ကသတင်းတောက်တွေကိုပြောခဲ့တာပါစီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်အနေငယ်ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အလုံးကိုစီးရီးယားကနေရုတ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းလိုက်တာမဟုတ်ဘူးလို့လည်းပြောပါရယ်စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်အနေငယ်လောက်ပဲခြံထားပြီးကျန်တဲ့တပ်ဖွဲ့တွေအလုံးကိုရုတ်သိမ်းမယ်လို့အစိုးရတာဝန်ရှိသူတွေကပြောထားတာပါ Tamara Trump ka Syria ga ni American tet twe go April la kong lang bai lang ma kong yut tein ne lo December ga chin nya ke de po American ne Europa Mahamey apwe re go an a tin si ke da ba let shi ma Syria naingan a shi bai Baghouz yua ga student meter 300 lao pe chan no re niya ga ni ayat ta re go kae thau ni de naw song a sin a ni ne lu 100 ga ni 1000 lao thwet la de lo le la du re ne a chi ni go saung chi du re ga pyo ba de da ba me le naw tha lu baung 6000 lao thi thwet khwa bo saung chi ni se ဖြစ်တယ်လို့အမေရိကကြောတော့နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တာဝန်ရှိသူတွေကသတိပေးထားပါတယ်
။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့နောက်သတင်းပတ်မှာတွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါဟာပြည်ပြီးကြတဲ့နှစ်ကလုပ်ခဲ့တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတဲ့နောက်ထပ်ပြီးတော့တွေ့ဆုံကြမယ်ထိပ်သီးအစည်းအဝေးလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာနိုင်မျိုးတော်မှာချင်းပါမယ်ထိပ်သီးစီဝေးအတွက်ကြိုတင်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာ American Two တန်တမန် Steven Biegun နဲ့နိုင်ငံတော်လုံခြုံရေးချန်ပီပုဂ္ဂိုလ် John Bolton တို့ဗီယက်နမ်နိုင်ငံကိုထွက်ခွာသွားကြပြီလည်းဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့28ရက်နေ့ဒီမှာလုံမယ်လို့ခန့်မှန်းထားတဲ့ဒီထိပ်သီးစီဝေးနဲ့ပတ်သက်လို့ဘယ်နှကြိမ်တွေ့ကြမယ်ဘလောက်ကြာမယ်စတဲ့အသေးစိတ်တွေကိုတော့အခုအချိန်ထိမထုတ်ပြန်သေးပါဘူး။တရားဝင်ပြောထားတဲ့ဆွေးနွေးမယ့်အကြောင်းအရာကကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းဆိုတဲ့ကိစ္စဖြစ်ပေမဲ့အဲ့ဒါဘာကိုဆိုလို့လဲဆိုတဲ့နှစ်ဖက်ကြားအတိအကျသဘောတူညီချက်မျိုးရှိထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကအတိအကျဘာတွေလှုပ်ဆောင်ရမယ်အပြန်လာအဖြစ်အမေရိကန်ဘက်ကဘာတွေကန့်လန့်မယ်ဆိုတာကိုအထူးသံတမန်ဘီဂန်နဲ့မြောက်ကိုရီးယားဘက်ကကင်မြုံအိုရဲ့ထိတ်တန့်လက်ထောက်ကင်မြူချိုးတို့ဒီအင်းဘတ်တွေမှာပြင်းထန်မှာဆွေးနွေးကြမှာဖြစ်ပါတယ်။2018ခုနှစ်ဇွန်လကစင်ကာပူမှာလုပ်တဲ့ Trump နဲ့ကင်မြုံအိုတို့ကြားထိပ်သီးစည်းဝေးကမြောက်ကိုရီးယားရဲ့တိုက်ချင်းပြပယ်ထိန်တုံးကြီးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ခင်းရှင်းရေးဥတီလှုပ်ဆောင်မှုကတိကဝတ်ပြုခဲ့ကြတယ်ဆိုတဲ့ထုတ်ပြန်ချက်လောက်နဲ့ပဲအဆုံးသတ်ခဲ့တာပါ။အခုစီးဝေးနဲ့ပတ်သက်ပြီးတော့တမန်ထရန့်ပြောထားတာကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသူ့အနေနဲ့အလောတကြီးလှုပ်ဖို့မရှိပေမဲ့နျူကလ িয়ার စမ်းသပ်တာတွေကိုမြောက်ကိုရီးယားကရပ်ဆိုင်းဖို့တော့တေချာစေချင်လဲဆိုပြီးတော့ဆိုထားပါတယ်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5မီတာ70 kHz 10683ည5မီတာ19 kHz 15565နဲ့5မီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American အတန်ရဲ့တင်းင်းတွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုံးလွှင့်ပေးနေပါတယ်ကလေးငယ်ရီအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖျက်ရေးလူလူစီဝေးပွဲကို Vatican မြို့မှာပိုပ်ဟမ်မင်းကြီး Francis ကဦးဆောင်ပြီးတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။ဒီစီဝေးပွဲကို Vatican နန်းတော်က Sala Regia ခမဆောင်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီစီဝေးပွဲမှာ Australia Christian ဂိုင်းချုပ် Mark Coleridge ကမိန့်ခွန်းပြောကြားခဲ့ပြီးပိုပ်ဟမ်မင်းကြီး Francis ကအပိတ်မှာစကားပြောကြားခဲ့ပါတယ်။ဒီ၄ရက်ကြာစီဝေးပွဲကို Catholic ဘုန်းတော်ကြီး190ကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပြီးကမ္ဘာတဝန်းဘာသာကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ American Cardinal ယဟန်အမတ်ဟောင်း Theodore McCarrick ကလေးငယ်ပြီးအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုနဲ့ Roman Catholic ယဟန်ဘွားကနေထုတ်ပယ်ခံခဲ့ရကြောင်းပြီးခဲ့တဲ့ရက်ပိုင်းတွင်အတွင် Vatican နန်းတော်ကကြေညာခဲ့ပါတယ်။လိမ့်ပိုင်းဆိုင်ရာစော်ကားမှုအရှုပ်ထုတ်တဲ့ဘာသာရေးဆရာတွေပါပါဝင်နေတဲ့တဲ့ရင်ကြောင့်ကမ္ဘာတဝန်း Catholic အတိုင်းဝိုင်းတစ်ခုလုံးလှုပ်ခတ်သွားခဲ့ပါတယ်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့အစိုးရအဖွဲ့မှရှိတဲ့အကြီးဆုံးဝန်ကြီးတချို့ဟာဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဟန္တားတွေလုပ်နေကြတယ်လို့ Conservative ခေါင်းဆောင်ဟောင်းဒန်ကန်စမစ်ကပြောလိုက်ပါတယ်။သဘောတူညီချက်မရဘဲနဲ့ခွဲထွက်ရေးဖြစ်လာမှာကိုရှောင်ရှားဖို့အတွက် Brexit အစီအစဉ်နောက်နေအောင်လုပ်မယ်ဆိုပြီးတော့လူသိရှင်ကြလဲသတိပေးနေကြတာဖြစ်တယ်လို့သူကပြောပါတယ်။စီးပွားရေးဝန်ကြီး Greg Clark ဝန်ထမ်းငြိမ်းစားရေးရာဝန်ကြီး Amber Rudd နဲ့တရားရေးဝန်ကြီး David Gough တို့အခုလိုသတိပေးကြတာဖြစ်ပါတယ်။သဘောတူညီချက်မရဘဲနဲ့ EU ကနေခွဲထွက်မဲ့အစီအစဉ်ကိုဆန့်ကျင်ဖို့အတွက်အတိုက်ခံပါတီတွေနဲ့အတူရပ်တည်သွားမယ်ဆိုပြီးတော့သူတို့ကသတိပေးနေတာဖြစ်ပါတယ်။အခုလိုမျိုးလူသိရှင်များချင်းချောက်ပြောဆိုတာဟာဝန်ကြီးဖွဲ့အတွင်းတညီတညွတ်ထဲတာဝန်ယူရမယ့်အခြေအနေကိုချိုးဖောက်တာဖြစ်တယ်လို့လည်း Conservative ခေါင်းဆောင်ဟောင်း Duncan Smith ကပြောကြားလိုက်ပါတယ်ခင်ဗျာ။
ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်မှုအဆုံးသတ်ရေးကြိုးစားနေကြတဲ့တက်ကြွလှုပ်ရှားသူအနည်းဆုံး300လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးကြောင်းစနေနေ့မှာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အခုလိုကြေကြေပြန့်ပြန့်ဖမ်းဆီးဖြိုခွဲမှုတွေကြောင်းအိန္ဒိယစန့်ကျင်ရေးဆန္ဒပြမှုတွေနဲ့ထိတ်တိုက်တွေးမှုတွေပြန်ပြစ်အောင်အစပြိုးပေးလိုက်တယ်လို့ဖြစ်သွားနိုင်တဲ့အပေါ်ဒေသခံတွေအကြားစိုးရိမ်နေကြပါတယ်။ပြည်သူစီရင်နှန်းကိုကက်ရှမီးယားစစ်သွေးကြွအဖွဲ့တစ်ခုကပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကအသေးခံကားဖုံးခွဲတိုက်ခိုက်မှုနောက်ပိုင်း India ne Pakistan ja tema mu ri to ni chein ma be India bet ka akhu lo aphan si ri lou la da ba tai khai mu ri twin India sit ta 40 ja song ke bi Kashmir tamai ma India aso ya tat phwe ri aso wa song tai khai khan ya mu le phit par de tai khai khan ya mu ne patat bi India bet ka Pakistan go a pit pho lai bi tong pyan me lo le pyaw so tha da ba song san sit sei mu ma shi be di lo tai khai ta ha Pakistan ne chait set de lo pyaw so de a paw Pakistan bet ka India go tri pe ba de Kashmir a ye a pa ဝင်ကိစ္စအားလုံးကိုဖြေရှင်းရေးဆွေးနွေးဖို့လဲပါကစ္စတန်ဘက်ကကန့်လန့်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကြားခွဲခြားအုပ်ချုပ်နေပြီးပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာကိုယ့်ဂျမားကိုဖန်တီးခွင့်ရရေးလှုပ်ရှားနေတဲ့ဘာသာရေးအခြေခံနိုင်ငံရေးအဖွဲ့ဂျမားအက်အစ္စလာမစ်အဖွဲ့ကအများစုဖြစ်တဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုညလုံးပေါက်ရှာဖွေထိန်းသိမ်းခဲ့ကြောင်းရဲတပ်ဖွဲ့ကစနေနေ့မှပြောပါတယ်။ဝင်ရောက်စီးနှင်းရှာဖွေမှုတွေမှာဖမ်းဆီးမှုတွေကစနေနေ့ထိဆက်ပြီးတော့ရှိနေပါတယ်။
ရာဟုကလည်းစင်ပေးဖို့တနိုင်ငံလုံးကနှစ်ပတ်ကြာတောင်းဆိုဆန္ဒပြနေကြတဲ့ဟေတီသမ္မတဂျိုဗနယ်မွိုက်ကိုထောက်ခံကြောင်းဟေတီနိုင်ငံဆိုင်ရာအမေရိကန်သံတမန်မီရှယ်စီဇွန်ကတောက်ချာနေမှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဟေတီနိုင်ငံရေးပြဿနာကိုဖြေရှင်းဖို့ပါတီစုံဆွေးနွေးမှုတွေလုပ်ပြီးကြောင်းအကူအညီပေးဖို့ပြင်ဆင်ထားသလားဆိုပြီးမေးတဲ့အပေါ်မှာတော့ဟေတီနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ကဟေတီပြည်သူတွေမှာပဲတာဝန်ရှိတယ်ဆိုပြီးတော့သူကဗီဒီယိုကိုပြောကြားခဲ့ပါတယ်။ဟေတီနိုင်ငံမှာလက်နက်တွေအများအပြားကင်ဆောင်ထားတဲ့အမေရိကန်နိုင်ငံသား9ယောက်ကိုအမေရိကန်နိုင်ငံကိုပြန်ပို့လိုက်ပြီးတရားရုံးကိုမတော်ရောက်ခဲ့တယ်လို့အမေရိကန်မှာလည်းဆွဲချက်တင်မှာမဟုတ်ဘူးလို့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်တာမတ်စီဆောင်းကဗီဒီယိုကိုအဲ့လိုပြောကြားခဲ့တာပါအဆိုပါအမေရိကန်နိုင်ငံသား9ယောက်ဟာဟေတီနိုင်ငံရဲ့မြို့တော်ပို့တိုပရင်စ်မှာခင်မီလက်နက်တွေ drone တွေဆက်သွယ်ရေးပစ္စည်းတွေနဲ့ကားရှောင်းမောင်းနေတော့ဖေဖော်ဝါရီ18ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ရခိုင်လူမျိုးစုလက်နက်ကိုင် AA အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအခြေခံနယ်မြေအမာခံနယ်မြေစီယုံရေးနယ်မြေတည်ဆောက်နိုင်ဖို့ကြိုးပမ်းလာတာကိုတွေ့ရပြီးတက်မတော်အနေနဲ့ဒီလိုလုပ်ရက်တွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဘိုးချုပ်စိုးနိုင်ဦးကပြောပါရယ်မနေ့စနေနေ့ကရန်ကုန်တိုင်းစစ်ဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒီလိုပြောဆိုသွားတာဖြစ်ပြီး AA ဟာ KIA ရဲ့မွေးစားသားဖြစ်တဲ့အကြောင်းလိုင်ဇာကနေရခိုင်မှာနေရာယူဖို့ခြေကုပ်ရဖို့ကြိုးစားနေတဲ့အကြောင်းရခိုင်ရဲ့တည်ငြိမ်အေဂျင်ပြက်ပြားမှာကိုလက်ခံမှာမဟုတ်တဲ့အကြောင်းစသဖြင့်ဗိုလ်ချုပ်စိုးနိုင်ဦးကပြောပါရ
တနင်္လာနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရင်းနှံတယံစာတကြွယ်ဝတဲ့ဗနီဇလားနိုင်ငံရဲ့စီးပွားရေးချွတ်ချုံကျလူနေပါဖြစ်နေတာကြောင့်အတိုက်ခံခေါင်းဆောင်အနေနဲ့သမ္မတနီကိုလတ်မာဒူရိုပြုတ်ကျအောင်လှုပ်နှိုင်ခဲ့မယ်ဆိုရင်အရင်သမ္မတဟောင်းချမှတ်ခဲ့တဲ့ဆိုရှယ်လစ်လမ်းစဉ်ကိုပြောင်းပြစ်ဖို့လွယ်ကူနိုင်ခြင်းရှိပါတယ်။နိုင်ငံရဲ့ဆိုရှယ်လစ်စီးပွားရေးစနစ်ချွတ်ချုံကျလူနေဖြစ်နေတာနဲ့အမျှအမေရိကန်ရဲ့မဟာမိတ်ဗနီဇလားခေါင်းဆောင်တွေအနေနဲ့ခိုင်မာတဲ့ဈေးကွက်စီးပွားရေးကိုအကောင့်ထည့်ဖော်နိုင်လိမ့်မယ်လို့ခန့်မှန်းနေကြပါတယ်။VOA သတင်းတော့ Brian Patton သတင်းပေးပို့ထားတာကိုမတ်ဤတန်စင်ကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့9ရက်အတွင်း Venezuela ရဲ့စီးပွားရေးကထက်ဝက်နေပါဆုံးယူကြဆင်းသွားပါတယ်။ငွေကြေးဖောင်းပွားမှု evidence ဆိုရတာကြောင့်လာတိုင်းကုန်စည်လုံးကသုံးဆတက်နေပါတယ်။နိုင်ငံတွင်းစီးရဲမွေးတည်မှုတွေများလာတာကြောင့်ပြည်သူတန်းနဲ့ချီပြီးတော့တခြားနိုင်ငံကိုထွက်ခွာနေကြရပါတယ်။တမဟောက်ဟူဂိုရှာဖက်စတင်ခဲ့ပြီးတော့လက်ရှိတမနီကိုလတ်မာဒူရိုဆက်လုပ်ကိုင်နေတဲ့စီးရင်သားတွေအတွက်စီစဉ်ကအစနဲ့ရိတ်ခါတဲ့စေဝါတွေလည်းပြတ်လည်နေပါပြီ။ရှာဖက်ရဲ့မူဝါဒကိုထောက်ခံတွေကြမကျေနပ်မှုတွေလည်းများနေတဲ့အလျောက်ဗင်နီဇွဲလားပြည်သူတွေကပြောင်းလဲမှုပေါ်ပြောင်းလဲချက်တွေတိုးလာနေပါတယ်။Brookings Institute ကဒန်နီဘာဟာကအခုလိုရှင်းပြပါတ
ယ် I do think at the very beginning because the Venezuelan people have suffered so much
ဗင်နီဇွဲလားပြည်သူတွေအနေနဲ့ဒုက္ခတွေအများကြီးခံခဲ့ရတဲ့အတွက်ပြောင်းလဲမှုတွေအားလုံးလုပ်ပေးမယ်လို့ပြည်သူတွေတွေးပြီးရွေးချယ်လိုက်တဲ့ခေါင်းဆောင်အဖော်ထောက်ခံမှုတွေအများကြီးပေးကြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအတိုက်ခံတွေပိတ်ပင်ထားတဲ့မာဒူရိုကိုအတိုက်ခံဦးဆောင်တဲ့အင်အားတွေနဲ့သမ္မတရာဒူကနေဖင်နိုင်ရင်တော့အပြောင်းလဲတွေပေါ်ဆောင်မဲ့ခေါင်းဆောင်ကိုမျှော်လင့်နိုင်မှာပါအမေရိကန်နဲ့တခြားနိုင်ငံတွေကတော့ဗင်နီဇွဲလားလွှတ်တော်မှဟွန်ဂွာဒိုကိုယာယီသမ္မတအဖြစ်အတိမတ်ပြုထားကြပါတယ်မဒူရိုပိတ်ဆို့ထားတဲ့နိုင်ငံတကာကူညီရေးနဲ့ချင်းဝင်တွေကိုအမေရိကန်ကိုထောက်ခံတဲ့ကာရာကက်စ်မြို့ကအစိုးရကလက်ခံချင်ပြီးတော့ဒီအတွက်အစိုးရပိုင်းစက်ရုံတွေကိုပုဂ္ဂလိကကိုပေးတာနဲ့အစိုးရငွေကြေးထောက်ပံ့မှုစီစဉ်ရေးလျှော့ချတာတွေပြန်ပေးဖို့လက်ခံလိုပါတယ်။ငွေကြေးဖောင်းပွားမှုကိုထိန်းသိမ်းနိုင်ဖို့လူမှုအတိုင်းဝိုင်းဆိုင်ရာအစီအစဉ်တွေနဲ့ဈေးနှုန်းထိန်းသိမ်းရေးကအဓိကအရေးပါတဲ့အကြောင်းစီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ ဒါမှလွတ်လပ်စွာရာဝယ်နိုင်တဲ့ဈေးကွက်အလုပ်ဖြစ်ပြီးတော့စီးရင်သူတွေအတွက်အထောက်အကူဖြစ်စေနိုင်တဲ့ဆုပြောသုံးသပ်ကြပါတယ်။ Peterson Institute for International Economics က Monica DeBoer ကခုလိုပြောပါတယ်။
The moment you move from very high inflation to low inflation,
ဝိကျေးအမှန်ပေါင်းပေါင်းနေရာကနေပြန်ကျသွားတဲ့စီးရင်မှုလုံးကျသွားတာကိုအရင်ဆုံးမြင်ရမှာပါ။
အထူးသဖြင့်အမေရိကန်က Venezuela ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျော့ပေးနိုင်ပြီးတဲ့နောက်ဗင်နီဇွဲလားဆိုရပိုင်ရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီ PDSA ကိုပုဂ္ဂလိကအဖြစ်ပြောင်းလိုက်ရင်နိုင်ငံအတွက်ဘဏ္ဍာငွေတိတိတသာတိုးလာနိုင်ပါတယ်။
These are things that, in principle,
ကျွန်တော်ရင်းနှီးထုတ်လုပ်မှုနှုန်း3ပုံ2ပုံကျဆင်းသွားတာကိုတွေ့ရပါတယ်။မော်နီကာဒီဘိုးကခုလိုဆက်ပြီးရှင်းပြပါတယ်။
These are things that, in principle, could get off the ground with a decline in oil prices. မအီတန်စင်ပြောပြသွားတာပါရှင်။ဂျူးတိုင်ဝမ်အတွက်ဂျူးမုံဒီရေပြန်ဖြစ်လာတာဟာအဓိကပြဿနာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကပြောပါတယ်။ဥရောပအလဲပိုင်းနိုင်ငံက ကောင်းဆောင်တွေအနေနဲ့ဂျူးမုံဒီရေမြားပြားလာတာကိုဖြေရှင်းဖို့ဖိအားတွေကိုရင်ဆိုင်နေရတဲ့အကြောင်းဇလာတီကာဟုတ်သတင်းပေးပို့ချက်ကိုကိုငင်းချန်ကပြောပြမှာပါရှင်။
ဥရောပနိုင်ငံခေါင်းဆောင်တွေအနေနဲ့ဂျူးမုံဒီရေမြားပြားလာတာကိုဖြေရှင်းဖို့ဖိအားတွေကိုရင်ဆိုင်နေရတဲ့အကြောင်းဇလာတီကာဟုတ်သတင်းပေးပို့ချက်ကိုကိုငင်းချန်ကပြောပြမှာပါရှင်။ ဥရောပနိုင်ငံအတော်များများမှာတော့ဂျူးစန့်ကျင်မုန်တီးရေးနဲ့အမုန်းစကားပွားများမှုကိုဥပဒေမဲ့လှုပ်ရက်အဖြစ်သတ်မှတ်ထားပေမဲ့လို့အထူးသဖြင့်အနောက်ဥရောပဒေသမှာမွတ်စလင်လူဦးရေအများဆုံးရှိတဲ့ပြင်သစ်နိုင်ငံမှာဂျူးတိုင်ဝမ်ကိုတိုက်ခိုက်မှုတွေဟာမကြာခဏဆိုသလိုဖြစ်နေပါတယ်ရှင်။ကဲမများသဖြင့်အောင်ရေခုနကနိုင်ငံတကာသတင်းတွေထဲကနည်းနည်းဟိုအရေးကြီးတာလေးတွေပြန်ပြီးတော့ပြောပြပေးပါအောင်ရ
Venezuela နိုင်ငံ Brazil နေဆက်ဖက်မှာ Venezuela ကိုပေးပို့ဖို့ရှိတဲ့လူသားချင်းစာနာမှုအကူအညီတွေနေဆက်ဂိတ်တွေမှာရောက်နေချိန်မှာပဲလူမျိုးရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကအယုံရင်ဆန့်ခတ်မှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူလျောက်တေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ truck ကားတစ်စီးမီးလောင်ခဲ့တဲ့အတွက်ဆန္ဒပြလူကြီးကအစားအစာတစ်တာတွေနဲ့စီးပစ္စည်းတွေကိုအချိန်မီဆွဲထုတ်ခဲ့ရကြပါ။ဒီတော့တွင်မှာပဲ Venezuela စစ်တပ်ဖွဲ့ကတပ်ဖွဲ့ဝင်60ကျော်အတိုက်ခံပေးကိုကူးပြောင်းအကြောင်းကိုတာဝန်ရှိသူတွေကပြောပါတယ
်ဆမားရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ဒီအမေရိကန်တိုင်းရဲ့တနင်္ဂနွေနေ့ညနေခင်းစီစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုအမေရိကန်စေတနာဝန်ထမ်းအဖွဲ့ Norris Now ဘာတွေလုပ်နေသလဲဆိုတာကိုပြောပြပေးသွားအောင်ပါပါ။Norris Now လို့ခေါ်တဲ့ American စေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ဟာနေရာအသီးသီးမှာပို့ရှံနေတဲ့အစားအစာတွေကိုလိုက်လံစုဆောင်ပြီးတကယ်လိုအပ်နေတဲ့မိသားစုတွေ၊ကျောင်းတွေနဲ့လူမှုအဖွဲ့အစည်းတွေကိုပြန်လည်ဝေငှပေးနေပါတယ်။မိသားစု900လောက်ကိုလစဉ်အစားအသောက်ကီလိုဂရမ်2000လောက်ပေးဝေနေနိုင်တာဖြစ်ပါတယ်။ Maryland ပြည်နယ် Rock Bay မြို့က Norris Now ရုံးချုပ်ရှိရာကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းတောက် Randy Wicks ကနာရဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
မစားကျင်တော့လို့ကြံနေတဲ့အစားအသောက်တွေလွှင့်မပြစ်ခင်မှာပြန်ပြီးစဉ်းစားသင့်ပါတယ်။ကမ္ဘာပေါ်မှာနှစ်စဉ်ဆိုသလိုလွှင့်ပြစ်နေရတဲ့အစားအသောက်တန်ချိန်ပေါင်းက 1.3 ဘီလီယံလောက်ရှိပါတယ်။ဒီအခြေအနေကြောင့်အမျက်အစွန်းအတွက်မရည်ရွယ်တဲ့ Norris Now ပရဟိတအဖွဲ့ကို2012ခုနှစ် Maryland ပြည်နယ် Rockville မြို့မှာတည်ထောင်လိုက်ပြီးအစားအသောက်တွေကိုလိုက်လံစုဆောင်ရင်းလိုအပ်နေတဲ့မိသားစုတွေစီပြန်လည်ဝေငှပေးဖို့လှုပ်ဖြစ်သွားတယ်လို့အဖွဲ့ကိုပူးတွဲတည်ထောင်သူRed Maya ကပြောပါတယ
် And Norris Now is a food recovery based food bank that recovers food
Norris Now ဖွင့်ဟာစားတောက်တွေပြန်ထုတ်ပေးတဲ့ဗန်ဒိုက်တစ်ခုဖြစ်သလိုစားတောက်ဆိုင်တွေကျွေးမွေးတာဝန်ရှိပေးတဲ့ကုမ္ပဏီတွေကုန်စုံဆိုင်တွေဟိုတယ်နဲ့တောင်ရင်းတွေစီကရိတ်ခါတွေရပါတယ်ပြီးတော့တကယ်ကိုလိုအပ်နေတဲ့မိသားစုတွေကလေးတွေအပြင်ရက်ွက်တွေကအကြောင်းတွေကိုပါတိုက်ရိုက်ပေးလူနေပါတယ
်အခုဆိုရင် Norris Now အဖွဲ့ကိုအဖွဲ့အစည်းပေါင်း160ကအစားအစာတွေလှူဒန်းနေတာပါအဖွဲ့ရဲ့ဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကအဲ့ဒီအစားအစာတွေကိုပြန်လည်ထုတ်ပို့ပြီးတနေ့ကိုမိသားစု35စုလောက်စီပြန်လည်လှူဒန်းနေပါတယ်အစားအသောက်လူကိုလက်ခံရရှိသူရွန်ဒါပြောတာက
It's definitely consists of fresh food, fruits and vegetables. You'll get bread, sometimes you might get some dairy.
ကျမတို့ရတဲ့အထက်မှာလက်ဆက်တဲ့အစားအစာတွေရင်းတိဟွေနဲ့စီးနှံပြီးပါတယ်လို့ပါမုံနဲ့တခါတလေနွားနို့တို့ဒင်းကျင်တို့လည်းရပါတယ်တခါတလေဆိုအသားတွေတောင်ပါပါတယ်ကံကောင်းတဲ့အခါမျိုးဆိုရင်တော့ချက်ပြီးသားအစားအသောက်တွေအသင့်စားဆက်လက်ပန်းတွေတောင်ရပါတယ
်သူတို့ပြည်တဲ့ရိတ်ခါဟာမိသားစုတစုအတွက်9ရက်စာလောက်ဖူးလုံစေပါတယ်လူတယောက်ကဒီစားစရာတွေကိုတလကိုတစ်ခါထုတ်ယူခွင့်ရှိပါတယ်လိုအပ်နေတဲ့မိသားစုတိုင်းအလုံးလောက်စားနိုင်ဖို့တွက်ချက်ပြီးဝေငှပေးနေတာပါအစားအသောက်တွေရရှိသူနောက်တူကခရစ်စတီးယန်ဖြစ်ပါတယ်
။ To know that they are here, we sleep better, we eat better, the kids do better in school, they're eating vegetables.
အခုဆိုကျမတို့ပိုကောင်းကောင်းစားရတဲ့အတွက်အိပ်ပျော်စားဝင်ပြီးကလေးတွေလည်းကျောင်းစာကိုကောင်းကောင်းလုပ်နိုင်ကြတယ်။ကျမကလေးတွေဆိုရင်ကျမရဲ့အတွက်ပုံမှန်မစားနိုင်တဲ့ဟင်းသီးဟင်းရွက်တွေကိုစားလာရတော့ပိုပြီးတော့ကျန်းမာလာတယ်။ကလေးတယောက်ဆိုသွေးအားနည်းနေတော့အခုတော့ပျောက်သွားပါပြီ။အခုဆိုရင်လက်ဆက်တဲ့အစားအစာနဲ့ဟင်းသီးဟင်းရွက်တွေကျမတို့စားနေရပါပြီ
။ Norris Now ပရာဟိတအဖွဲ့ဟာအနီးအနားအပေါင်းတွေကိုသရေစာတွေလည်းပေးလှူနေပါတယ်။ လက်ရှိမှာတော့အပွဲမှာအမြဲတမ်းဝန်ထမ်း12ဦးရှိပြီးစေတနာဝန်ထမ်း68ယောက်ရှိပါတယ်။လာရောက်လို့အားပေးသူဘရန်ဒါကသူ့အတွေ့အကြုံကိုပြောပါတယ
်။ In the morning I make sure that all the things that came late yesterday get put away so that we use that lift.
မနေ့ကကျမအလုပ်ထဲကိုရောက်တယ်။ဘယ်ပစ္စည်းကနောက်ဆုံးမှရောက်လာတာလဲဆိုတာအရင်ဆုံးကြည့်ရပါတယ်။ပြီးတော့သူ့မတိုင်ခင်အရင်ရောက်နေတဲ့ပစ္စည်းတွေကိုအရင်ဆုံးသုံးဖို့အတွက်ပြင်ဆင်ပါတယ်။ဒါမှပဲလက်ဆက်တဲ့အစားအစာတွေကိုကျမတို့အမြဲတမ်းပေးဝင်နိုင်မှာပါ။ကျမတို့စီမှာလွှင့်ပြစ်လိုက်ရတယ်ဆိုတာမရှိပါဘူး
။တလုံးလုံးကအမေရိကန်အစိုးရရန်တရားတစ်စီတစ်ပိုင်းပိတ်ထားရခြင်းမှာစားနပ်ရိက္ခာလာယူတဲ့မိသားစုကတစ်နေ့ကို45စုလောက်တိုးလာပါတယ်။အဲ့ဒီတုန်းကသူတို့အဖွဲ့ဟာညစာတနက်တာဝန်ယူတွေးမွေးခဲ့ပြီးအစိုးရဝန်ထမ်းနဲ့သူတို့မိသားစုဝင်တွေပါလူ300ကျော်လာရောက်တုံးဆောင်ခဲ့ကြောင်း Norris အဖွဲ့ပူးတွဲထီတောင်သူ Brad Meyer ကပြောပါတယ်။အစိုးရလုပ်ငန်းတွေရထားရချိန်မှာနေတိုင်းလိုလိုပဲသူတို့စီကိုဖုန်းခေါ်အကူအညီတောင်းသူတွေတိုးလာတယ်လို့ဆိုပါတယ်။ Norris နောင်အဖွဲ့ဟာ Washington DC မြို့ပြင်မှာအခြေစိုက်တယ်ဆိုပေမဲ့အယုတ်အလတ်အမြတ်မရွေးအစားအသောက်တွေကိုပေးလှူနေတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်ဆင်ခန္ဓာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြတာဖြစ်ပါရဲ့ရှင်အခုညနေခင်းမှာထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်ကပြောပြပေးပါဦးမရှင်
ဗင်နီဇွဲလားနိုင်ငံဘရာဇီးနယ်ဆက်ဖက်မှာဗင်နီဇွဲလားကိုပေးပို့ဖို့ရှိတဲ့လူသားချင်းစာနာမှုအကူအညီတွေနေဆက်ဂိတ်တွေမှာရောက်နေချိန်မှာပဲလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားစနေနေ့ကရုံးရင်ဆန်ခတ်တွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ယောက်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကားတစ်စီးလည်းမီးလောင်ခဲ့တဲ့အတွက်ဆန္ဒပြလူကြီးကအစားအစာတစ်တာတွေနဲ့ဆေးပစ္စည်းတွေကိုအချိန်မီဆွဲထုတ်ရယူခဲ့ကြရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကင်ပဏိပခါတွေကြောင့်ကလေး928ယောက်အပါအဝင်အရက်သား3800ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းအရက်သားတွေအများဆုံးစံချိန်တင်သေဆုံးတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကကုလသမဂ္ဂအကူအညီပေးရေးမစ်ရှင်အဖွဲ့ UNAMA ကဒီကနေ့မှအစီရင်ခံစာအသစ်ထုတ်ပြန်ချက်အရတော့အကြမ်းဖက်မှုတွေအရှိန်အဟုန်မြင့်လာနေတဲ့အတွက်အရက်သား9200လောက်ဒဏ်ရာရခဲ့ပြီး2018ခုနှစ်အတွင်းမှာအရက်သားထိခိုက်မှု900ခန့်နှုန်းမြင့်တက်လာတာဖြစ်တယ်လို့ပြောပါတယ်။ Syria မှာ American တပ်တချို့ဆက်ပြီးထားအောင်မဲ့ဆုံးဖြတ်ချက်ကသူ့ရဲ့ငကိုအစည်းအဝေးတွေကိုပြောင်းပြန်လှန်လိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။တရုတ်နိုင်ငံကိုယ်စားလှယ်တွေနဲ့ကုန်သွယ်ရေးဆွေးနွေးပွဲအတွင်းအင်ဖြူတော်ရုံးခန်းမှာသမ္မတ Trump ကသတင်းတောက်တွေကိုဒီလိုပြောခဲ့တာပါ။ Syria မှာ American တပ်ဖွဲ့ဝင်အရေးအတွက်အနေနဲ့ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အလုံးကို Syria ကနေရုတ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းလိုက်တာမဟုတ်ဘူးလို့ပြောခဲ့ပါတယ်။American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်းဆောင် Kim Jong-un တို့နောက်သတင်းပတ်မှာတွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကလုပ်ခဲ့တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်ထပ်ပြီးတွေ့ဆုံမဲ့ထိပ်သီးအစည်းအဝေးလည်းဖြစ်ပါတယ်။ကလေးငယ်တွေအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖြစ်ရေးလူလူစည်းဝေးပွဲကို Vatican မြို့မှာပုပ်ဟမ်မင်းကြီး Francis ကဦးစီးဦးဆောင်ပြီးတင်းနေမှုတွေနေမှာကျင်းပခဲ့ပါတယ်။ဒီစည်းဝေးပွဲကို Vatican နန်းတော်က Sala Regia ခမ်းမဆောင်မှာကျင်းပခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်ထရီဆာမေရဲ့အစိုးရဖွဲ့မှရှိတဲ့အကြီးတန်းဝင်ကြီးတချို့ဟာဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဟန့်အတားတွေလုံနေကြပါတယ်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်ပြောပြပေးသွားတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VO Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်။တနင်္လာနေ့ညနေခင်းအစီအစဉ်ထုတ်လွှင့်မှုရေးမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ TV သတင်းလာအစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.